ဟုတ်ကဲ့ကိုတန်းဆောင်ကိုဝါလုံးတို့ကိစ္စနဲ့ပတ်သက်လို့တယ်လီဖုန်းထဲကအထောက်ထားတွေကိုရဲရဖွင့်ပြီးရှာတဲ့ကိစ္စပေါ့နော်အဲ့ဒီဥစ္စာဝရမ်းမလို့ပြောတယ်ဆိုတော့လေအဲ့ဒါဥပဒေနဲ့ဘယ်လောက်ကန့်ညီလဲမကန့်ညီလဲကိုတန်းဆောင်တို့ဘယ်လိုပြောလို့ရမလဲလို့
ကျွန်တော်တို့ကလောလောဆယ်အချိန်မှာဝရမ်းနဲ့ခွင့်ပြုချက်တွေပါလားမပါလားလို့ကျွန်တော်တို့မေးထားတာဒါဥပဒေချက်လို့ရတယ်ဆိုတော့ကျွန်တော်နောက်ပိုင်းအသုံးချသွားမှာနော
်ဟုတ်ကဲ့
အဲ့တော့ညီတယ်မညီဆိုတော့ကျွန်တော်တို့နောက်မှပြောပါမယ
်ဟုတ်ကဲ့အဲ့တော့ဒီနေ့ရုံထုတ်မှကြတော့ဘာထူးလဲ
ဒီနေ့ရုံထုတ်မှအဲ့ဒီဂျမ်အောင်ကျော်ဆန်းအောင်ပဲဆိုပြန်လည်မင်းကွန်းစစ်တာပေါ့ဗျာ
ကိုတန်းဆောင်တို့ဘက်ကနေပြီးတော့စစ်တာပေါ့
ဟာ
ပါရင်မေးပြစ်လဲခင်ဗျာ
ဘာမေးပြစ်လဲဆိုတော့မေးရတော့အများကြီးပါဆိုအဲ့ထဲမှာထူးကြတော့သူကဒီနီးပညာစွမ်းကျင်သူအနေနဲ့လာပြီးပေမဲ့ကွန်ပျူတာနဲ့ပတ်သက်ပြီးတော့ဘွဲ့ဒီဂရီရတာလည်းမဟုတ်ဘူးเนาะဆိုတော့သူကသင်တန်းတွေ workshop တွေတက်ထားတဲ့ဟာလောက်ပဲရှိတယ်အဲ့ဒီကိုတက်ထားတယ်ဆိုတော့မှဒီသင်တန်းလေး online မှာတွေရုံးတော့တင်ပြထားနိုင်တာပဲရှိဒါတစ်ချက်ပေါ့အဲ့တော့သူဆွဲခံသူတွေရဲ့တယ်လီဖုန်းတွေကိုထောက်ကျန်စကန်နေပြီးတော့အဲ့နေပြီးတော့မုကင်းဌာနကိုယူသွားတဲ့အချိန်မှာဖုန်းတွေကသူ့အိမ်ထဲပိတ်ထားပြီးချိတ်ပိတ်ထားတယ်အဲ့တော့ electronic device ကဒီလိုလုပ်လို့မရဘူးအဖာဒီပတ်လို့ခေါ်တဲ့ line ကြီးဖြတ်နိုင်တဲ့အိတ်နဲ့ထည့်ရတယ်။သူကလည်းဒီအောင်လို့လုပ်အောင်ပဲထည့်ရမယ်ဆိုတော့သူပြီးတယ်။ဒါပေမဲ့ဒီအိတ်ကတိတ်ကို100ဒေါ်လာတန်တဲ့တော့သူတို့မသုံးနိုင်ဘူးဆိုတော့တော့ပေါ့နော်။အဲ့ဒါမျိုးပြောအဲ့တော့အဲ့လိုမျိုးစကူအိတ်နဲ့ထည့်သွားတဲ့ electronic ပစ္စည်းတွေကအများကြီးပဲမားရင်းနေနေရရှိတော့လေ
။အဲ့တော့အခုတယ်လီဖုန်းတွေကနေပြီးတော့ဒီအထောက်ထားတွေတွေ့တယ်လို့သူတို့ကပြတာပေါ့နော်
။ဟာနောက်တစ်ခုကကျွန်တော်တို့ဒီ chain of custody လို့ခေါ်တာပေါ့နော်။ဒီပစ္စည်းတွေကိုလက်ပြောင်းလက်ခံတယ်မှတ်တမ်းအမှတည်းဒီတစ်ဖွဲ့ကနေတော့နောက်တစ်ဖွဲ့ကိုလွှဲလိုက်တယ်။ဘယ်နည်းပဲအချိန်မှာဟလာဒီဖွဲ့ကနေပြီးတော့နောက်တစ်ဖွဲ့ကိုလွှဲလိုက်ပါတယ်။လက်ခံသူကဘယ်သူပါလက်ကြောင်းသူကဘယ်သူပါ။အဲ့ဒီထောက်ထားတယ်လေရုံးတော်မတင်ရနိုင်ဘူး။ဘာမှန်တကယ်ဆိုလို့ရှိရင်တော့ဒါကိုတစ်ဖွဲ့နဲ့တစ်ဖွဲ့ချင်းနဲ့မထောက်လေးပုံစံလိုဟာမျိုးတွေကဒါကျုံးပင်ကြရတယ်လေ။ဘယ်သူကလက်ခံရှိတာပါဘယ်သူကလွှဲကြောင်းတာပါဒါမျိုးတွေပါရတယ်။အခုအဲ့ဒါမျိုးတွေလည်းပါလာတာမရှိဘူး
။ဟုတ်ကဲ့။အဲ့တယ်လီဖုန်းတွေကအထောက်ထားရတဲ့ပတ်သက်လို့ရောကိုဝါလုံးတို့ကိုကျော်စိုးတို့ကဘာပြောလဲ
သူတို့တွေကဒီထောက်ထားပြီးရောက်နေမှန်းတော့မသိဘူးနော်အများအားဖြင့်ဒီဟာတွေက Facebook တို့ Messenger တို့ကနေလာတဲ့ထောက်ထားတွေစားစားနေလို့ဒီတော်တော်နဲ့ပတ်သက်တဲ့သတင်းတွေဒါတွေပါပဲအများအားဖြင့်ဒီလိုသတင်းမျိုးကဒါသတင်းသမားတွေတဲမှာတော်တော်များရှိတဲ့ဟာတွေဒီတက်တေးရသူဒီနေ့ထွက်ဆိုကြရတော့ဒီမူရင်း post တင်သူတော့မပြနိုင်ဘူးနော်အမေရိကန်ဒီ Facebook Messenger ပဲရရတယ်ဆိုတော့ Facebook ပဲ group ကနေပြီးတော့ရတာပါဆိုတော့ကြောနိုင်ရမှာပါဒါကိုသူတို့မပြောနိုင်
ဟုတ်ကဲ့အော်အဲ့ဒါဖြင့်ဒီအခုသူတို့ထုတ်ပြရဲဆိုတော့တက်တည်ဆိုတော့အထောက်ထားစာရွက်စာရဲနေရတီးကြကိုကလုံးလို့စီကိုပို့ထားတဲ့ဟာမျိုးမဟုတ်ဘူးပေါ့
တီးကြပို့သလားမပို့သလားတော့နောက်ပိုင်းစစ်ဆေးမှပဲဟိုပေါ်လာမှာလေဆိုပေမဲ့အဲ့ဒီမှာပါတဲ့အကြောင်းအရာတွေဒီဒါကဘာမှဟိုကျုပ်ဝတ်တဲ့အကြောင်းမဟုတ်ဘူးစစ်တပ်နဲ့လည်းမပတ်သက်ဘူးရဲတပ်ဖွဲ့နဲ့လည်းမပတ်သက်ဘူးဟိုမအောင်ကျော်ခကြီးသွားကိစ္စလို့ဒါ project လို့ဟာမျိုးတွေဟောနောက်ကဟိုမြို့စီဝါဖမ်းမိတဲ့ဟာမျိုးတွေဒါမျိုးတွေကသူကရှေ့ဝက်လို့ယူဆကျင်လာတော့မသိဘူး။အဲဒါဆိုလို့ရှိရင်တော့ဒါနောက်ပိုင်းမေကွန်းထုတ်ပြတော့အများကြီးရှိတာပေါ့
။ဟုတ်ကဲ့။အဲ့တော့အင်းနဲ့ရွာလူတက်မှုနဲ့ပတ်သက်ပြီးတော့ပို့ပြီးတော့ခိုင်းလုံလုံပြနိုင်တယ်ဆိုတော့တီးတန့်အထောက်ထားတွေပေါ့။အဲ့လိုဟာမျိုးတွေမဟုတ်ဘူးပေါ့
။မဆိုင်ဘူးသူတို့စာရင်းတရားစွဲလုံးကဒီမောင်တော်မှာတာဝန်ထမ်းဆောင်တဲ့ရဲတပ်ဖွဲ့တွေရဲ့စာရွက်စာတမ်းတွေနဲ့ပတ်သက်ပြီးတရားစွဲတာလေ
။ဟုတ်ကဲ့
။အဲ့စာရွက်တွေတွေ့လို့ဆိုပြီးစွဲတာအခုမှအဲ့စာရွက်တွေကြောင်လုံးဝမပါဘူး။ဆက်ဆံမှုမရှိဘူးပုံစံတစ်မျိုးပြောင်းသွားတာပ
ါဆရာဘူအမှုကိုမဖြစ်ဖြစ်အောင်ဆင်နေတဲ့သဘောမျိုးတွေ့နေရတာပေါ့
ဟုတ်တယ်ဟုတ်တယ်သဘောမျိုးရှိတယ်နောက်ပုံမှန်တစ်ခုတိုးကျင်လာလဲဖြစ်နိုင်တယ်ဟောဟိုအဓိကသူတို့ဒီပြဝက်ဒီကြီးကြီးစရာတွေတွေ့ပါတယ်ဆိုတော့ဟာကိုမရရအောင်ကျင်နေတဲ့သဘောပေါ့နော
်ဟုတ်ကဲ့အဲ့တော့အခုဒီနေ့ကဒါရဲမှုအောင်ကျော်ဆန်းတယောက်တည်းဟုတ်ပဲပေါ့စစ်တာနဲ့ပြီးသွားတာပေါ့
ဟုတ်တယ်ဟုတ်တယ်သူတယောက်တည်းပဲနောက်တစ်ပတ်လည်းသူ့ကိုဆက်ဆက်အောင်ပါ
ဟုတ်ကဲ့ဟုတ်ကဲ့ကျေးဇူးပါပဲနော
်ဟာ